ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့အစိုးရတပ်တို့ကြားစစ်ရေးပြည်ပခအတွင်ဒေသခံတွေထိကိုက်သေးကြခဲ့ရတာတန်တရားနဲ့ဖမ်းဆီးအရေးယူခံရတာနဲ့ရှေးဟောင်းမြို့ပျက်စီးဆုံးရှုံးမှုအတွက်ကော်မရှင်ဖွဲ့ပြီးနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ကိုဒီသတင်းပတ်ထည်တင်ပြသွားမယ်လို့လွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီခေါင်းဆောင်တွေပါဝင်တဲ့ကော်မရှင်ကပြောပါတယ်။တစ်ချိန်တည်းမှာရခိုင်ဒေသတွင်ငြိမ်းချမ်းစေခြင်းရင်တောင်ချန်းသူအကြမ်းဖက်အဖွဲ့ဆိုတဲ့အတုံနှုံမျိုးကိုအစိုးရတပ်မတော်ဘက်ကခေါ်ဝေါ်နေတာတွေကိုသတိပြုဖို့လိုကြောင်းရခိုင်အရက်ဖက်အဖွဲ့အစည်းတွေကလည်းအကြံပြုကြပါတယ်။မတ်စုမောင်ကဆက်ပြီးပြောပြမှာပါရှင်။
ရခိုင်ပြည်နယ်အတွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်ပေါင်းက2000ကျော်ရှိသွားပြီဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုကင်းပြီးတော့နေမည်မတည်မငြိမ်ဖြစ်နေတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတချို့ပါဝင်ရခိုင်ဒေသခံတော်တော်များများဖမ်းဆီးစစ်ဆေးတရားစွဲဆိုခံနေရတဲ့အတွက်ဒေသခံပြည်သူတွေမှာအတော်လေးကိုစိုးရိမ်ကြောက်လန့်နေကြတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဒုက္ခထတော်အင်းဦးစိန်ကပြောပါတ
ယ်ပြည်ပြမှုတွေနဲ့တန်တရားတွေနဲ့တော့ဆောင်ရွက်တာတွေရတယ်ကျွန်တော်အရှင်ကြီးတောင်းချင်နိုင်တယ်လေရုံသိမ်းနိုင်တယ်လေကျွန်တော်ကအစ်မတီတီစိတ်အနာရရကြီးဟိုအနာရရကြီးအခုဆိုခေါ်ကဒီကပေါင်းထူထားတာတွေရှောင်းတောင်းထားတာတွေအချုပ်ခံလေးမှမတွေ့ရတာတွေအများကြီးပဲတက်နေတယ်ကျမကချင်းလို့ဆိုတော့ဂျာမီနဲ့လည်းဟိုမသိခြင်းလို့မရဘူးလာကြတယ်ပုံကြီးကြောင်းကြတယ်ကျမအမှုလိုက်ပေးရတယ်အဲ့ဒါမျိုးတွေရှိနေ
ဟုတ်ကဲ
့ဒါလည်းကတော့အရခိုင်မှန်တမအေးအေးပဲလို့ဟိုအစလို့ဒီရေဘူးရဆန်ဆန်ပြောလိုက်ပါတယ်ဟိုတလင်းတွေထုတ်ပြန်လာတယ်ပြည်သူကရှင်းနေတာတွေကဂျောင်းနယ်ကြီးလို့ဖြစ်နေတော့ဟိုဘယ်လိုက်တဲ့အနေထားလဲဆိုတော့ကျမတို့အမှန်တရားဘယ်နဲ့တရားမြတ်တောင်းရမလေးကောင်းရတဲ့စိတ်ရှိနေတာလေဆိုတာကိုကျမတို့ဆန်းစစ်ဖို့လိုတဲ့အနေအထားလေးရှိတယ်။ဒါပြီးကြောင့်ပဲကျမတို့ဟိုတိုင်းဒီစုံစမ်းရေးကောင်စီကိုဖော်ပြီးတော့အမှန်တရားတစ်ခုကိုဘယ်လောက်ကြီးကျမတို့ပေါ်ဆောင်ပြီးတော့ပြင်ပြပေးနိုင်ရဲ့ဒီလိုအပေါင်းတွေကိုဘယ်လိုမျိုးလဲနော်အချိန်ကိုအတင်းမှရပ်တတ်နိုင်ရဲ့ဘယ်လိုကူးကြကြမလဲဒါမျိုးတဲ့ကျမတို့အဖြေရှာနိုင်တဲ့ဒီစုံစမ်းရေးကောင်စီရဲ့လုပ်ငန်းကိုကျမတို့လုပ်ရတာဖြစ်ပါတယ်
ဒီလိုမျိုးဒေသခံတွေအပေါ်မတရားဆွဆွဲမှုတွေနဲ့ဖမ်းဆီးအရေးယူနေတာအပါအဝင်စစ်ဖြစ်နေတဲ့အချိန်မှာအရက်သားတွေတေကျေထိခိုက်ဒဏ်ရာရတာတွေနောက်ပြီးတော့မြောက်ဦးမြို့တွေကရှေးဟောင်းမွေနစ်တွေပျက်စီးဆုံးရှုံးနေတာခဲ့ရတာတွေကိုဖြစ်ပွားရနေရာတွေအထိကွင်းဆင်းပြီးတော့ AMP ရခိုင်မျိုးသားပါတီကဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေပါပါဝင်တဲ့ကော်မရှင်ဖွဲ့ပြီးတော့ကွင်းဆင်းစစ်ဆေးနေတယ်လို့ကော်မရှင်ဦးဆောင်သူလည်းဖြစ်ဥပဒေပညာရှင်ရှင့်နေတဲ့ဦးလည်းဖြစ်တဲ့ဒေါက်တာအင်းနုစင်ကပြောပြပါဗျာ
။ကျွန်မကိုယ်တိုင်ပါဝင်ပြီးတော့ဆိုင်ကြီးရဲ့နေရာတပတ်ပြောင်းမှာကျွန်တော်တို့အချင်းဆိုင်ကြတယ်။ဘုံရတဲ့တိုင်းဒီခံပေါ်ပေါ်ကမကအပူဦးရှင်ချုပ်ပြီးကျွန်တော်တို့ဆက်လက်ပြီးတော့ပြင်ပြပါဖို့အနေထားရှိပါ
ရခိုင်ပြည်နယ်ပြည်စည်းပြိပခပြင်းထန်နေချိန်မှာပဲတပ်ဖက်ကသတင်းစာရှင်းလင်းမှုတွေမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အပေါ်မှာအကြမ်းဖက်တောင်းကျမ်းသူတွေလို့ခေါ်ဝေါ်သုံးဆွဲနေမှုတွေဟာပို့ပြီးတော့မှစစ်မီးတောက်စီတဲ့အခြေအနေဖြစ်နေတဲ့အတွက်သတိထားသင့်တယ်လို့ရခိုင်မျိုးသားကွန်ရက်ကဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်စစ်တမ်းရဲ့ကော်ပိုရေးချုပ်ပြောတာလည်းရှိတယ်အမျိုးသားပြန်ရင်တင်းမြဲရေးလို့ကျွန်တော်အဓိကလိုလားခဲ့ရင်ပေါ့နော်တိုင်းရင်းသားလက်နက်ကိုင်တွေတောင်ကျန်းသူတို့နေနေတဲ့မြန်မာပြည်ရှိပြည်လည်လာမယ်အချက်မဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်။အဲပြည်ထောင်ရှင်းလင်းရေးကိုလက်ပတ်ပါလိုက်ဖြစ်ပါရရှိရှိပေါ့နော်။ဟိုတန်းကြီးရဲ့လက်ရှိပကတိအရှိန်အမြန်ကိုအခြေခံတဲ့ပြည်ထောင်ရှင်းလင်းမှုကိုဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်နေတယ်။နောက်ပြည်ထောင်ရှင်းလင်းမှုတော့လောက်ပါရဲ့လုပ်ပြီးတဲ့အခါအပြစ်ဖို့တဲ့ပြည်ထောင်ရှင်းလင်းရေးပုံစံမျိုးကိုကိုကိုကာပါယူတဲ့ပြည်ထောင်ထုတ်ပြန်မှုမျိုးလုပ်နေတယ်ဆိုရင်လည်းကျွန်တော်တန်းကြီးရဲ့ပြဿနာတွေပြည်လည်လာပြအောင်ရှိဖို့ကျွန်တော်မြင်ပကတိအခြေအနေကိုမြင်နေပေါ့နော်
။မြောက်ဦးမြင့်နယ်ကိုရောက်ရှိနေတဲ့ရခိုင်မျိုးသားကိုရက်ကဥတည်ထူအောင်ကတော့အခုလက်ရှိမှာကိုမြောက်ဦးမြို့နယ်မှာလက်နက်ကြီးတန်းနေကြားနေရလို့ဒေသခံတွေရောစစ်ဆောင်ပြည်သူတွေပါကြောက်လန့်နေကြတယ်လို့ပြောပြပါတယ
်ကျွန်တော်ဒီမှာအခုရောက်ဦးရောက်နေတာပေါ့နော်ကျွန်တော်တို့အခုဒုက္ခတွေစခန်းကြီးကိုရောက်ရောက်ခဲ့တယ်အဲဒီမှာလေယာဉ်မျိုးတွေမှာရှိတဲ့ဒုက္ခတွေစခန်းကြီးစစ်ဆေးရောက်ခဲ့အခုမြောက်ဦးမှာကျွန်တော်ရောက်နေပြီအဲလက်နက်ကြီးပြစ်ခတ်မှုကအချိန်30ကျော်လောက်ရှိနေပြီပေါ့နော်အဲပြစ်တာရောဘယ်ကိုပြစ်မှမသိဘူးအမီနာကိုပြစ်နေတဲ့သဘောပဲနောက်ပြီးကတိကြီးအပိုင်းနဲ့ကြားနေရတယ်အဲ့တော့ဒီလိုကူကြလည်းအများကြီးပေါ့နော်ဆိုရင်ကြောက်လန့်မှုတွေဖြစ်တယ်အဲ့တော့ဒီရှက်တွေကိုလက်ရှိအစိုးရအနေနဲ့ပြင်းထန်တာတော့မတားဆီးဘူးဆောင်ရွက်ဖို့လိုတယ်လှုပ်တော်တွေကတော့အစကတည်းကပေါ့နော
်နိုင်ငံတော်သမ္မတရုံးဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအထောက်အကူပြုကော်မတီကိုဖွဲ့စည်းထားပါတယ်ဒါပေမဲ့လို့အစိုးရဖွဲ့စည်းထားတဲ့ကော်မတီဟာရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအတွက်သူတို့ဘာတွေလှုပ်ဆောင်ဖို့ရှိနေသလဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင်